ယူကရိန်းကိုရုရှားကကြီးကြပ်တိုက်ခိုက်မှုပေါ်နိုင်ငံတကာအသံဝင်ကတုံ့ပြန်မှုတွေထွက်ပေါ်နေရမှာရုရှားရဲ့မဟာမိတ်တွေနဲ့အင်အားအကြီးဆုံးဖြစ်တဲ့တရုတ်နိုင်ငံကတိတိကျကျထိနေတဲ့တုံ့ပြန်တာတွေ့ရပါတယ်။ရုရှားပေါ်စီးပွားရေးတန်တမာရေးအထူးကျန်အောင်လုပ်ဖို့နိုင်ငံတော်တော်များကကြိုးပမ်းနေတာကိုလည်းတိုက်ရိုက်ထောက်ခံတာတိတ်မတွေ့ရပါဘူး။ယူကရိန်းနိုင်ငံကခြေနေတွေကိုအနိကက်စောင့်ကြည့်နေတယ်လို့သာတရုတ်နိုင်ငံဂျာယူညီဌာနပြောခွင့်ရဟွာချွန်ရင်ကကြက်စားပင်းနေတဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့တာပါ။ချင်းနေတွေထိမနဲ့တိမ်မရအဆင့်အထိရောက်မလာအောင်သက်ဆိုင်သူတွေအားလုံးကထိနေတင်းတင်းဆောင်ရွက်ကြဖို့လည်းတိုက်တွန်းခဲ့ပါတယ်။သက်ဆိုင်သူတွေအားလုံးအနေနဲ့ငင်းချင်းအတွက်ဆက်လက်လမ်းဖွင့်ထားပြီးချင်းနေတွေပို့ဆိုးမလာအောင်ဆွေးနွေးညီနဲ့ဖြည့်ရှင်းမှုမျှော်လင့်ကြောင်းလည်းပြောဆိုခဲ့တာပါ။တရုတ်နိုင်ငံရဲ့ဦးကြီးဌာနပြောခွင့်ရရဲ့တုံ့ပြန်ချက်ဟာမကြာခင်ကတရုတ်စိုးရရဲ့ပြောဆိုချက်တွေနဲ့ကပ်ညီတာတွေ့ရပေမဲ့နောက်နိုင်ငံခေါင်းဆောင်တွေကပြင်းထန်တဲ့စီးပွားရေးပိတ်ဆို့တံခတ်မှုတွေလုပ်ဖို့ပြောဆိုနေချိန်မှာရုရှားကိုကူညီဖို့မပြောတာကထူးခြားချက်ဖြစ်နေလေဘေကျင်းမြို့တော်အခြေစိုက်တန်တမန်တူကပြောပါရယ်ရုရှားနိုင်ငံကတန်ငွေတွေကိုတရုတ်နိုင်ငံကဝယ်ယူဖို့မချသေးရင်ကသဘောတူညီထားတဲ့အတိုင်းဆက်လက်အကောင့်တွေပေါ်သွားမယ်ဆိုတာမျိုးအနေဆုံးအဆင့်အာမခံပြောဆိုတာမျိုးမတွေ့ရဘူးလို့လည်းအမည်မဖော်လိုတဲ့တန်တမန်ကပြောပါရယ်ဒါပေမဲ့လည်းရုရှားပေါ်နောက်နိုင်ငံတွေကပိတ်ဆို့အရေးယူမှုတွေကနေတက်တာရအောင်တရုတ်ကကူညီမဲ့လာလာတွေလည်းတွေ့နေရတာပါတရုတ်နိုင်ငံကိုရုရှားကဂျုံနဲ့ဘာလီတင်ပို့ဖို့ဖေဖော်ဝါရီလ10ရက်နေ့ကသဘောတူညီမှုရရှိထားပြီးတရုတ်ကခွန်ဌာနကလည်းဂျုံတင်သွင်းဝင်ဗုဒ္ဓနေ့ကပဲခွင့်ပြုချက်ပေးထားတာဖြစ်ပါတယ်ခင်ဗျာ